ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ရတိတာမြို့နယ်မေရွတ်မြစ်ကြောင်မှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းခေါ်သွားတဲ့သူတွေကတချို့ဒီကနေ့ပြန်လွတ်လာပါပြီ။ရခိုင်လက်နက်ကိုင်အေအေအဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမေးမြန်းတာတွေပြုတ်လုပြီးတော့ဒီကနေ့မနေ့6နိုင်လောက်မှာပြန်လွတ်လိုက်တယ်လို့အေအေအဖွဲ့ရဲ့ပြန်ကြားရေးတောင်းဝန်ကခိုင်ဒုခကပြောပါတယ်။အေအဖွဲ့ကသူတို့ကိုဖမ်းဆီးထားစင်မှာကောင်းကောင်းမွန်ထားတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။တရင်ပြေဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင်အေအဖွဲ့ကရှင်တတိမြန်ရင်ပေါ်မှာပါလာတဲ့ခရီးသည်တွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရက်သား25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွတ်ပေးခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကဗီဒီယိုကိုပြောပါတယ်။
ဖလော့ပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်မြေတောင်ရွာခုံးကြီးတောင်မှာဒီမြေတောင်ကျရောက်အချိုးရမှုရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့ဖလော့ပေးခဲ့တာဖြစ်တယ်။ဒီလိုရှိရင်ခရီးကြီးအဖြစ်လည်းပဲဒီတယောက်ကိုငွေကြတဲ့15,000ကိုလည်းပဲပေးလိုက်တယ်။ဒီလိုရှိရင်သူတို့လာတော့ပါလာတဲ့ဒီဖုံးတွေတခြားပစ္စည်းတွေအားလုံးကိုလည်းတစ်ခုမှပြန်ပြန်ပြီးတော့ပေးလိုက်ကြတယ်။
ဖန်စီခံနေရစဉ်တွင်သူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်စစ်မင်းမန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လေလွတ်မြောက်လာသူရတိတော်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တော့သူတို့ဖန်စီဟာတော့စစ်စစ်ဝန်တော့7ရက်ကိုနောက်သူတို့ကကျွန်တော်တို့ညာ view site တွေကိုအဲမှာလေကျွန်တော်တို့သူတို့ကအဲတဲမှာလေဆိုလေသူတို့ကကျွန်တော်တို့ view site ပေးတယ်။နောက်ဆက်ကျွန်တော်တို့အဲဒါကျွန်တော်တို့အစားအစာနဲ့တက်တက်ပြီးတော့လေဒီကကျွန်တော်တို့ view site ပေးတယ်အကောင်တော့အဆင်ပြေပါတယ်ကျွန်တော်တို့ဟုတ်ကျွန်တော်တို့စစ်စစ်တာတော့ကျွန်တော်တို့ထွေလူတို့မဟုတ်ပါဘူးကျွန်တော်တို့ဘယ်ရလဲပေါ့နော်ဘယ်ရလဲဘာသွားလောက်တာလဲပေါ့နော်ဘူးတောင်ကိုအဲ့လောက်ပါပဲကျွန်တော်တို့ရှေ့ရှေ့လေးတော့တိုက်တော့မရပါဘူ
းအော်တိုဘာလ26ရက်နေ့ကရွှေနဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီးနိုင်ပိုင်းအကြာမှာပဲတပ်မတော်ကလေကြောင်းကနေလိုက်လိုက်တိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နီတီဘောပါလာသူတို့ချို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တနေ့အောက်တိုဘာလ28ရက်နေ့မှာတည်တင်းထုတ်ပြန်ခဲ့ပါတယ်တပ်မတော်ကလိုက်လံပြစ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုတော့အခုပြန်လာလာသူတို့ကခုလိုပြောပါတယ်အခင်းဖြစ်တဲ့နေ့မှာပဲတပ်မတော်ကလေနဲ့လိုက်လံတိုက်ခိုက်နေစဉ်အတွင်းမှာထပ်ပြဲလက်မြောက်လာသူ15ဦးရှိတယ်လို့တပ်မတော်ဘက်ကပြောဆိုထားပါတယ်။အဲအဖွဲ့ကတော့အဲ့ဒီရှင်ကနှစ်ဖက်ပြန်လည်ပြစ်ခတ်မှုတွေရှိခဲ့ပြီးဝရုံတုံကားဖြစ်နေတာကြောင့်ပြန်လာလာသူအရေးတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လာလာတဲ့25ယောက်ထဲမှာရသေးတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိရှင်မှာပြန်လာလာတဲ့သူတွေကိုဘူးတီတောင်မျိုးနေနေခြားဆောင်သုံးပါခေါ်ယူပြီးဆက်လက်ဆက်ဆဲနေတယ်လို့ဘူဒီတောင်မြို့နယ်မြို့သားလက်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကပြောပါတယ်
။အေအိုတို့ကဟိုကနေဥကတို့ကအဲ့ဒီဟိုအိုတင်မကနေကားနဲ့ခွာလာတယ်။ကားနဲ့ခွာလာပြီးတော့မြို့နယ်အုပ်ချုပ်မှုကိုလာတယ်။မြို့နယ်အုပ်ချုပ်မှုယုံကယုံကိုအလာမာတယ်။မြစ်တက်ဖွဲ့ကနေမြို့နယ်အုပ်ချုပ်မှုယုံကနေတိစိစရာရှိတယ်ဆိုတော့နေစားစားသုံးကိုခွာလာခဲ့တယ်။သူတို့ကအမှုမှာရပြည့်တော့မှာအမှုဖွင့်ရတယ်လို့ပြောတယ်။ဒီမှုနဲ့ပတ်သက်ပြီးတော့တက်တက်ခံပစ္စည်းတွေရှိတယ်ဟိုရှေးပေါ်မှာကြံခဲ့တဲ့တက်တက်ခံပစ္စည်းတွေအဲ့ဒီတက်တက်ခံပစ္စည်းတွေကိုပြန်စစ်ဆေးပြီးမှဟိုအမှုကိုအတိုက်တာသူတို့ဆော်ရမ်းမသိကြတဲ့ဟိတဲ့ကသူတို့ကိုတက်တက်ခံဖြစ်စင်မေးဖို့အတွက်ဆိုပြီးတော့နေချာဆောင်သုံးကိုခွာလာတယ်။အဲ့ဒီမှာသူတို့ကိုတယောက်ချင်းစစ်စစ်နေတယ်ဥတို့လည်းတူတူပါလာတယ
်။တခိုင်လက်နက်ကင်အေအေဖွဲ့ကဖန်စီထားတဲ့သူတွေထဲကနောက်ထပ်ကြင်ရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အဲပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ကပြန်မယ်ဒီဟိုကြပါနော်စစ်ထက်နဲ့ပတ်သက်တဲ့သူတွေပေါ့အဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဟိုဆက်ပြီးတော့ထိန်းသိမ်းထားအောင်မယ်ပြီးလို့ရှိရင်လည်းပြောဖို့တော့ဟိုလူရဲ့အတိအကျတော့ကျွန်တော်တို့လုံးဝစီပြောလို့မရဘူးဒါတော့စစ်ထက်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စဖြစ်တဲ့ကြောင့်လည်းလုံးဝစီတော့ဖုံးပြဖို့တော့မရှိသေးဘူးက
ြရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်လာတာနဲ့အများရယာသားပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အဖွဲ့ဘက်ကပါဖန်စီစစ်ဆေးတာတွေရှိနေပါတယ်ခင်ဗျာ